ကချင်ပြည်လွတ်မြောက်ရေးတပ်မတော် KNA ကဖမ်းဆီးထားတဲ့ရှမ်းမြို့သားတွေလွတ်မြောက်ရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲကိုအစိုးရကခွင့်ပြုသည်ဖြစ်စေမပြုသည်ဖြစ်စေတက်ရောက်လာသူတွေရဲ့ဆန္ဒသဘောထားအရဆောင်ရွက်သွားမယ်လို့ရှမ်းမြို့နယ်စုရေးရအဖွဲ့ကတာဝန်ရှိသူတွေကဒီကနေ့ပြောကြားလိုက်ပါတယ်။ကချင်ပြည်နယ်အခြေစိုက်ရှမ်းမြို့နယ်စုရေးရအဖွဲ့ကမန်စီမြို့နယ်အတွင်းရှမ်းလူမျိုး60ကျော်ဖမ်းဆီးခံထားရတဲ့နဲ့ပတ်သက်ပြီးဒီလ20ရက်နေ့မှာလူဝင်အား4000နဲ့မြစ်ကြီးနားမြို့မှာဆန္ဒပြကြဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မန်စီမြို့နယ်အတွင်းကရှမ်းမြို့သားတွေကို KIA ကတပ်သားတစ်စုဆောင်ဖို့အတွက်ဖမ်းဆီးခေါ်ဆောင်သွားတာဟာဒီလ4ရက်နေ့ကမန်စီမြို့နယ်မန်ဖွားရွာက20ဦး9ရက်နေ့ကမန်ဖွားရွာက6ဦးအပါအဝင်46ဦး9ရက်နေ့က3ဦးကိုဖမ်းဆီးသွားတယ်လို့ရှမ်းမြို့နယ်စုရေးရအဖွဲ့ကချင်ပြည်နယ်ကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဖမ်းဆီးခံရသူတွေလွတ်မြောက်ဖို့အတွက်ရှမ်းမြို့နယ်စုရေးရအဖွဲ့ကမြစ်ကြီးနားမြို့မှာဒီလ20ရက်နေ့မှာလူအင်အား4000နဲ့ဆန္ဒပြဖို့အတွက်လည်းအစိုးရစီမံတင်ပြထားတာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြဖို့ခွင့်ပြုချက်ကတော့ဒီနေ့ထိမရရှိသေးပါဘူး။ဒီအချိန်ဒီမှာတောက်ကြနေ့မှာပြုလုပ်မဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးရှမ်းမြို့နယ်စုရေးရအဖွဲ့ရဲ့နာယကဦးဆိုင်တာဆောင်ကအခုလိုပြောဆိုပါတယ်
။အချိန်ဒီနေ့လုံးမှာရှိတဲ့သူတို့ရှမ်းတိုင်းရင်းသားတွေကလည်းဥဆောင်ပြီးတော့မှ KIA တို့ရဲ့ဖိနစ်ခါရတဲ့လူဆွဲခါရတဲ့စစ်ကြောင်းခါရတဲ့ဒီလူလူမှန်နမြမိမိရဲ့ရင်ထဲမှာရှိတဲ့ဆန္ဒကိုဖော်ထုတ်ဖို့အတွက်ဒါတို့စီရင်တာလေ15လေးကျွန်တော်တေဝန်တင်လာတယ်20နှစ်ပြမယ်ဆိုတော့မှကျွန်တော်တေဝန်တင်လာပြီးတော့လေအင်အားလည်းပြထားပေးထားပြီးသားသူတို့ကျွန်တော်တို့48နှစ်အတွင်းအကြောင်းပြမယ်လို့ပြောထားတယ်လေအခုလောလောဆယ်တော့ဒါအကြောင်းပြမှုကျွန်တော်မရသေးပါဘူးအဲသူတို့ပဲမလုပ်ရဘူးဆိုတာလည်းမရသေးပါဘူးဗျနာဟာကြောင့်ကျွန်တော်တို့ဆန္ဒဆိုင်ရာနေခွင့်ပြုတည်ဖြစ်စီမှုတွေတက်ရောက်လာတဲ့ပြည်သူတွေရဲ့ဆန္ဒကမနေ့ပြန်မှာပြမယ်လို့တို့အကုန်တက်ရတဲ့ပြည်သူတွေရဲ့သဘောတူညီရရှိတယ်။ဒါမနေ့ပြန်ပြပါမယ်။သူတက်ရတဲ့ပြည်သူတွေကမပြဘူးဆိုလို့ရှိရင်စူဝေးပြီးတော့မှထုတ်ပြန်ချက်တွေပါလို့ပဲကျွန်တော်လုပ်မယ်ဗျ
။လောလောဆယ်မှာတော့ဆန္ဒပြပွဲကိုတက်ရောက်မဲ့ပြည်သူတွေဟာမြစ်ကြီးနားမြို့ကိုလာရောက်နေကြပြီလို့လည်းဦးဆိုင်တာဆောင်ကပြောပါတယ
်။မွန်ညင်းဟိုပင်တင်ပေါ်အဲဆမ်မော်နန်းခွင်အထိုးရီပေါ့အုံပေါ့တောင်နီကနေမြိုင်မိုးကောင်းနမတိအဲ့ဒါအကုန်လုံးပါဗျာနောက်ပြီးတော့တာမကန်ဖက်ကတာမကန်ဘက်ကလည်းလာမယ်ဗျာအတူလည်းမနေ့ကထွက်ခဲ့ပြီလို့ပြောပါတယ်နောက်ဘုံမော်ဘက်ကလည်းလာမယ်ဗျာနောက်ပြီးတော့တိုင်းတိုင်းဗမောက်ကလည်းလာမယ်ဗျာမုံညင်းပင်ပေါ်ဟိုပင်ဆက်တယ်မင်းထွက်လာတဲ့ဟာတွေအခုလမ်းတစ်ပေါ်ရောက်နေပြီလို့သူပြောပါတယ်အဲ့ဒါအင်အားကတော့ဘယ်လောက်ဆိုတော့ကျွန်တော်မပြောနိုင်ဘူးဗျာ
ကချင်ပြည်နယ်ကရှမ်းတိုင်းသားတွေရဲ့ဆန္ဒပြပွဲကိုခွင့်ပြုချက်ပေးမပေးဆိုတာကိုမြစ်ကြီးနားမြို့မြို့နယ်ရဲတပ်ဖွဲ့မှုယုံကိုဆက်သွယ်မေးမြန်းရမှာတော့
ရိုးကြီးကမြို့နယ်ကခွင့်ပြုချက်ပေးလို့မရအောင်မြို့နယ်အုပ်ချုပ်ရေးမှုကခွင့်ပြုချက်ပေးလို့ရတယ်ခွင့်မပြုတာပြုတာတလို့နဲ့မဆိုင်ကျွန်တော်တို့မဆိုင်ဘူးလေကျွန်တော်ကလုံချုံရေးလုံမေးဖို့ပဲခွင့်တို့ခွင့်ပြုရတော့ကျွန်တော်လုံချုံရေးလုံလိုက်လို့ပဲဒါပဲရှိတာအဲခွင့်ပြုတော့ခွင့်ပြုတော့တလို့မြို့နယ်အုပ်ချုပ်ရေးနဲ့မဆိုင်တာနော်မြစ်ကြီးရဲ့ပါတလို့နော်
မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်တဲ့အခါမှာတာဝန်ကျောက်ဝန်ထမ်းတဦးကအခုလိုပြောပါတယ
်မြို့နယ်ရေးတပ်ဖွဲ့မှူးရုံးကိုမေးပါတဲ့အဲ့မှာမေးမှသူတို့ရေးနဲ့ဆိုင်လို့လေ
ဆန္ဒပြပွဲကျင်းပဖြစ်တဲ့ဆိုရင်တောက်ကြနေမနဲ့၈နာရီမှာမြို့ကုံရောင်ရုပ်ရှင်ရုံဓမ္မမုတ်ဝိုင်းမော်ဂရိုးစိတ်မှာလူစုပြီး KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရုံးကိုခြိတဲ့ဆန္ဒပြမှာဖြစ်ပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနဲ့အရင်က KIO ဒုဥက္ကဋ္ဌဟောင်းဒေါက်တာတူးကြကတော့လက်ရှိငင်းချမ်းရေးဆွေးနွေးနေတဲ့အခြေအနေမှာနှစ်ဖက်ညှိနှိုင်းဆွေးနွေးဖြေရှင်းစေလိုကြောင်းပြောပါတယ
်ပြောမယ်ဆိုလို့ရှိရင်တော့ဒါအခုချိန်ကမှတော့ဒီနေ့ရှမ်းရဲကတော့အင်တာဗျူးရှိနေတာပေါ့ပြောမယ်ဆိုရင်တော့အဲ့တော့ဒါချင်းစဉ်စဉ်စားစားနဲ့လုပ်ရမယ်အချိန်ခါမျိုးတော့ဖြစ်ပါလေနှစ်ဖက်တော့ဒီလုံးလုံးကျကျဖြစ်မှာဆိုတော့အဲကျွန်တော်ကစိုးရိမ်ပြီလေအားကြောင့်တော့ကျွန်တော်ပါတီအနေနဲ့ပဲပြောကျွန်တော်ပုံကွယ်အနေနဲ့ပဲပြောပါလေအခုဒီနေ့အစချမ်းနဲ့ဖြစ်သွားစီစဉ်တာလေအဲ့ဒါကိုဟိုလိုအပ်တဲ့အရာကိုဒါညနေစနေပြီးတော့မှဖြည့်ရှင်းသွားတဲ့နေနာကိုပဲကျင့်သုံးသေးတယ်ပ
ါအခုလို KIA ကရှမ်းမြို့သားတွေကိုလူသစ်စုဆောင်တာနဲ့ပတ်သက်ပြီး KIO လုပ်ငန်းညှိနှိုင်းအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးတော်ခါကိုအရင်ရက်တွေကမေးမြန်းခဲ့ရမှာတော့ဒီကိစ္စကိုစုံစမ်းနေစေရှိကြောင်းနဲ့တကယ်လို့ဖမ်းဆီးတာမှန်ရင်ပြည်လဲအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဒီအပိုင်းအတွင်းမှာတော့မန်စီမြို့နယ်အတွင်းကဖမ်းဆီးခံရတဲ့ရှမ်းမြို့သား20ကျော်ပြန်လည်လွတ်မြောက်လာတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး